Welcome to the Voice of America in Burmese.
တော်စင်းနေမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ခုနှစ်ဇူလိုင်လ31ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ16.25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တည်ဆုံသွားတဲ့အာဖဂန်တာလီဘန်အဖွဲ့ကောင်းဆောင်မူလာအိုမာနီယာမှာသူ့လက်ထောက်တစ်ယောက်ဖြစ်တဲ့မူလာအက်တာမန်ဆူရ်နဲ့အစာထုတ်တင်မြှောက်လိုက်ပါတယ်။မြန်မာနိုင်ငံမှာပြည်ပခတ်တွေကြောင့်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစံနာတဲ့အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂထုတ်ကိုယ်စားဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူညင်ညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီအပိုင်းတွင်မကွေးတိုင်းကရွာတွေရာနဲ့ချီရေမြုပ်နေသလိုစကိုင်းတိုင်းမှာလည်းရေလွှမ်းမှုနေပါတယ
်။ငဖဲရေလောင်တမန်ကရေလွတ်တယ်ရေပေါက်ချတယ်ဒီဘိုးကတညာလုံးကျဲသေးမဲမဲရွာတယ်ပေါ့နော်ရွာတဲ့ခါကျတော့ဒီအနေသားရော
ကူညီကယ်ဆယ်ရေးလှုပ်သားတူပြောသွားတာပါဒီအကြောင်းနဲ့တူအလို့သမားတွေရဲ့အနေဆုံးလှုပ်ခါလာစာတောင်းဆိုမှုတွေကိုစက်ရုံအတော်များများကလက်ခံတဲ့အကြောင်းနဲ့နောက်ဆုံးတူပေါ်တွေးရှိချက်တွေအရပြည်မျိုးယဉ်ကျေးမှုဟာပညာရှင်တွေခံမှန်းထားတဲ့ပုံပြီးကြီးကျယ်တယ်လို့အစိုးရကပြောကြားလိုက်တဲ့အကြောင်းတွေကိုလည်းတင်ပြအောင်ပါပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးဒိုက်တို့ကအစီရင်ခံပါမယ်ခင်ဗျာ
အာဖဂန်တာလီဘန်ဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံကြောင်းအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲမူလာအက်တာမန်ဆူအာကိုတာလီဘန်ဖွဲ့ရဲ့အုပ်ချုပ်ကောင်စီကခေါင်းဆောင်အသေးဖြစ်နေရွေးချယ်လိုက်တဲ့အကြောင်းကြေညာလိုက်ပါတယ်ဘက်စတူဘာသာနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကတော့တာလီဘန်ဖွဲ့ရဲ့ပြောခွင့်ရသူဇဗီဟူလာမူဂျာဟစ်က VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့တာပါကောင်းဆောင်တဲ့ဖြစ်ရွေးချယ်လိုက်တဲ့မူလာအက်တာမန်ဆူအာတည်ဆုံသွားတဲ့မူလာအိုမာရဲ့လက်ထောက်တူဦးဖြစ်တယ်လို့တာလီဘန်ဖွဲ့ရဲ့နိုင်ငံရေးနဲ့စစ်ရေးတာဝန်ခံတူလည်းဖြစ်ပါတယ်။ကောင်းဆောင်တဲ့ရဲ့လက်ထောက်တွေဖြစ်နေတဲ့မော်ဗီဟိုက်ဘတ်တူလာအကွန်ဇရာနောက်မော်ဗီဆီရာဂျူရင်ဟာခါနီတို့ကိုတာဝန်ပေးရလက်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လက်ထောက်တူဦးဖြစ်လာတဲ့ဆီရာဂျူရင်ဟာခါနီရဆိုရင်တော့အာဖဂန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်နိုင်ငံလူမျိုးစုဒေသမြောက်ဝါဇီရစ်စတန်မှာခြေစိုက်ထားပြီးတာလီဘန်ဖွဲ့နဲ့မဟာမိတ်ဖြစ်တဲ့ဟာခါနီအကြမ်းဖက်ကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အချင်းတော်ကြကြတာဝန်ယူခဲ့ဘူးတဲ့သူဖြစ်ပါတယ်။နောက်လက်ထောက်တူဦးဖြစ်တဲ့ဟိုက်ဘတ်တူလာအကွန်ဇာရာကတော့2000ခုနှစ်မတိုင်ခင်တာလီဘန်နဲ့အုပ်ချုပ်ခဲ့တဲ့အချိန်မှာတရားရုံးတွေရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့လည်းတာလီဘန်နေနဲ့နှိစက်သူတွေကပြောပါတယ်။တာလီဘန်ဖွဲ့ကတော့ခေါင်းဆောင်အိုမာဖျားနာတည်ဆုံသွားတဲ့အကြောင်းမနေ့ကပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့ပေမဲ့ဘယ်အချိန်မှဘလို့တည်ဆုံတယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး
။အနောက်ဘက်ကမှအိမ်မီးလောင်တာကြောင့်အသက်18နှစ်အရွယ်ပါလက်စတိုင်းလူငယ်တအုပ်တည်ဆုံပြီးအခြားတော်တော်များများလည်းထိခိုက်ခဲ့တယ်လို့အစ္စရေးရဲတို့ကပြောပါရယ်။ဒီအိမ်မီးလောင်မှုဟာအနောက်ဘက်ကကဂျူးအစွန်းရောက်တို့ရဲ့လက်ချက်လို့လည်းတန်တရားရှိထားပါရယ်။အနောက်ဘက်ကဒူးမားရွာမှာတောက်ကြနေမနေ့ပိုင်းကစတင်ရန်ပြုခံရတာဖြစ်ပြီးရန်ပြုသူတွေထွက်မပြေးခင်မှာနိုင်ငံမှာဟီဘရူးဘာသာစကားနဲ့နိုင်ငံပေါ်မှာစီးမှုပြီးရေးခဲ့သေးတယ်လို့လည်းအာနာပိုင်တို့ကပြောပါရယ်။လက်တယ်လို့တန်တရားရှိထားသူတွေကိုအစ္စရေးတပ်ဖွဲ့တို့ကရှာဖွေနေပါရယ်။အခုတိုက်ခိုက်ခံရမှုမှာအစ္စရေးဘက်ကတာဝန်ယူမှုကိုစောင့်ကြည့်နေတယ်လို့ပါလက်စတိုင်းတို့ကပြောပါရယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကလည်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအခုလိုပြဿနာရှာတဲ့လုပ်ရက်အတွက်အတော်လေးတုံ့လုံမိတယ်လို့လည်းပြောဆိုပါရယ်။ဒီလုပ်ရက်တွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်ပြီးအစ္စရေးနိုင်ငံအနေနဲ့ဘယ်သူတွေကျူးလွန်ခဲ့တယ်ဆိုတာကိုထည့်တွက်စဉ်းစားမှာမဟုတ်ဘဲအကြမ်းဖက်လုပ်ရက်တွေကိုပြင်းပြင်းထန်ထန်အရေးယူရမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါရယ်။တိုက်ခိုက်မှုဟာရိုင်းဆိုင်တဲ့အကြမ်းဖက်မှုဖြစ်တယ်ဆိုပြီးတော့လေအစ္စရေးစစ်တပ်ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးပီတာလာနာကပြောပါရယ်ပါလက်စတိုင်းတွေတည်ကြည်စီမဲ့အကြမ်းဖက်မှုတွေကိုခွင့်မပြုဘူးဆိုပြီးတော့လေသူကထပ်လောင်းပြောပါရယ်လက်ညာရင်အစ္စရေးအစွန်းရောက်တွေကပါလက်စတိုင်းတွေကတော့ဣသရေအစိုးရဟာပါလက်စတိုင်းတို့ကိုမျက်နှာသာပေးတဲ့မူဝါဒတွေချမှတ်လုပ်ဆောင်နေတယ်လို့ရှုမြင်ကြပြီးပါလက်စတိုင်းတွေဣသရေနိုင်ငံသားအာရပ်တွေနဲ့ဣသရေစစ်စခန်းတွေကိုပါနှစ်နှစ်ချီပြီးတော့တိုက်ခိုက်နေကြတာဖြစ်ပါရဲ့ရှင်
။အိန္ဒိယသမုဒ္ဒရာရေးက reunion ကျွမ်းပေါ်ကိုရင်းနဲ့မျောပါလာတဲ့လေရင်ပြတ်အပိုင်းစာပြည့်ရက်နေ့မလာတဲ့တုန်းကလူပေါင်း239ယောက်လိုက်ပါသွားရင်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 လေယာဉ်ကဖြစ်နိုင်တယ်လို့ညွန်ကြီးလောက်တဲ့အချက်လက်တွေပုံများလာနေတဲ့အကြောင်းဩစတြေးလျစုံစမ်းစစ်ဆေးမှုတွေကပြောဆိုကြပါတယ်။ရှာဖွေတွေ့ရှိထားတဲ့လေရင်ပြတ်အပိုင်းစာဘယ်ကလဲဆိုတာကိုမကြခင်ကြီးညာနိုင်မှာဖြစ်လိမ့်မယ်လို့မျှော်လင့်နေကြောင်းဩစတြေးလျသေယူပို့ဆောင်ရေးဘေကင်းလွန်ယုံမှုဆိုင်ရာကော်မရှင်နာမင်းကြီးမာတင်တိုလန်ကဒီကနေ့ပဲသတင်းထုတ်တွေကိုပြောဆိုလိုက်တာပါ။နှစ်မီတာအရှိရှိတဲ့လေရင်တောင်ပိုင်းအပိုင်းအဆောက်ကိုနောက်ထပ်စစ်ဆေးမှုတွေလုပ်ဖို့ပြည်ထောင်နိုင်ငံတူလော့မြို့ကိုစနေနေ့လောက်မှရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ လင်းပိုင်းဆောက်ပြီးတော့ဘောင်း777မလေးရှားလေယာဉ်ကိုနောက်ဆုံးခြေရာခံနိုင်ခဲ့တဲ့နေရာကနေကီလိုမီတာ3500ကျော်ကွာမရာကတ်စကာကျွန်းအရှေ့ပိုင်းကရီယူနန်ကျွန်းကမ်းခြေမှာဖော်ထုတ်နေတာတွေ့ရှိခဲ့တာပါမလေးရှားနိုင်ငံကွာလာလမ်ပါကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းနေတော့ပြီးခဲ့တဲ့နေ့ထဲမှာပဲထူးထူးဆန်းဆန်းပျောက်သွားတဲ့လေယာဉ်နဲ့အခုရှာဖွေတွေ့ရှိခဲ့တဲ့အပိုင်းဆောက်ဘောကအမှတ်အသားနံပါတ်တွေကန့်ညင်မှုရှိမရှိဆိုတာကိုပြင်သစ်နိုင်ငံကကြမ်းကျင်သူတွေစစ်ဆေးကြမှာဖြစ်ပါတယ်
ကုန်ကျစရိတ်အင်မတန်မှများလာတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲ2022ခုနှစ်ကိုကျင်းပနိုင်ဖို့တရုတ်နိုင်ငံဘေကျင်းမြို့နဲ့ကာဇစ္စတန်နိုင်ငံအယ်မာတီမြို့တို့ကဝင်ရွေးခံခဲ့ပြီးနိုင်ငံတကာအိုလံပစ်ကော်မတီကတရုတ်နိုင်ငံဘေကျင်းမြို့ကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီအကြီးကဲတောမတ်ဘက်ကကွာလာလမ်ပူမြို့မှာပြုလုပ်တဲ့128ချိန်မြောက်တွေ့ဆုံပွဲမှာဒီကနေ့တောက်ကြာနေမှာပဲကြေညာလိုက်တာဖြစ်ပါတယ်။ဘေကျင်းမြို့ဟာ2008ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခဲ့ပြီးအဲ့ဒီတုန်းကအသုံးပြုခဲ့တဲ့အားကစားနေရာတွေအားကစားခွင့်တွေကိုဒီဆောင်းရာသီအိုလံပစ်ပွဲမှာပြန်သုံးမယ်လို့လည်းပြောပါတယ်။ကာဇစ္စတန်နိုင်ငံကတော့အိုလံပစ်ပွဲကိုတခါမှလက်ခံမကျင်းပဘူးသေးပါဘူး။တရုတ်နိုင်ငံဟာပြန်သုံးနိုင်တဲ့အားကစားခွင့်တွေရှိပြီးထောက်ပံ့ငွေကျညာထည့်နိုင်မဲ့အခွင့်အလမ်းပိုရှိတဲ့အတွက်တရုတ်ကိုပို့ပြီးတော့စိတ်ချရတဲ့ရွေးချယ်မှုအဖြစ်လဲယူဆခဲ့ကြပါတယ်။ဒါပေမဲ့ကာဇက်စတန်ကတော့သူ့အနေနဲ့ဆောင်းရာသီအားကစားတွေနဲ့လိုက်ဖက်တဲ့ရာသီဥတုရှိပြီးအားကစားသမားတွေနှင်းအစ်စ်ထဲမှာကစားနိုင်မဲ့အခွင့်အလမ်းရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဝင်ရွေးခံတဲ့နှစ်နိုင်ငံစလုံးဟာလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဝေဖန်ပြောဆိုခံနေရပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပခြင်းအပြင်ဒီနိုင်ငံကြီးရဲ့လူ့အခွင့်အရေးလုပ်ငန်းစဉ်အပေါ်မှာအနီးကပ်စောင့်ကြည့်နိုင်မဲ့အခွင့်အရေးဖြစ်စေသလားဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုပေးရမှာရောက်နေသလားဆိုတာကိုတော့လေးလာစောင့်ကြည့်သူတွေကြမှာသဘောထားကွဲလွဲနေကြပါတယ်ရှင
်ပြည်ဝေဘေးကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာလက်နက်ကန်ပိပကတ်တွေကြောင့်ဒုက္ခရောက်နေကြတဲ့သူတွေအတွက်လူသားချင်းစာနာတဲ့အနေနဲ့အကူအညီတွေရရှိဖို့အရေးကြီးတဲ့အကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ထုတ်ကွစေအင်ဂျင်နီယာချိုလီကပြောလိုက်ပါတယ်။ငင်းချိုင်းလုံငန်းစဉ်မှာအမျိုးသမီးတွေနဲ့မိန်းကလေးတွေအထက်ပဲရှိရှိနဲ့တရက်ချက်ချွတ်ပါဝင်ဝင်ရဖို့လိုတယ်လို့လည်းနာမည်ကျော်ဟောလိဝုဒ်မင်းသမီးဂျူလီကပြောခဲ့တဲ့အကြောင်း UNHCR ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။မနေ့ကတော့ UNHCR ထုတ်ကွစေဂျူလီယာအချင်းပြင်းနဲ့မြကြီးနားမျိုးကိုတွားရောက်ပြီးစစ်တပ်ကထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါတယ်။မြန်မာစစ်အုပ်နဲ့ကချင်နယ်နဲ့ကရင်ဖွဲ့လို့ကြာ2011ခုနှစ်မှာအပြစ်ခတ်ရစဲဖြစ်ပြပြီးတပ်ဖွဲ့တွေပြန်လည်ဖြစ်ပွားရာကလူပေါင်းတသိန်းကျော်လောက်အိုးမဲ့အိမ်တွေဖြစ်ခဲ့ရတဲ့အခြေအနေတွေကိုလည်းဒုက္ခသည်တွေနဲ့တွေ့ဆုံနေမှာမင်းမြန်ခဲ့တဲ့အကြောင်း UNHCR ရဲ့ချင်းချင်းချက်ကဖော်ပြခဲ့တာပါ။အပြစ်ခတ်ရစဲဆွေးနွေးမှုတွေနဲ့ရွေးကောက်ပွဲတွေမကြခင်ချင်းပါတော့မဲ့အချိန်မှာကချင်ပြည်နယ်ကစစ်ရှောင်ဒုက္ခသည်တွေပါဝင်မြန်မာလူထုအနေနဲ့ကိုရိုနာကပ်အတွက်အဆုံးဖြတ်ပေးတဲ့လုပ်ငန်းတွေမှာပါဝင်ခွင့်ရဖို့လိုတယ်လို့လည်းလိမ်ပိုင်းဆိုင်ရာချဲ့ဖက်မှုတားဆီးလှုပ်ရှားမှုအဖွဲ့ကိုပူးတွဲထူထောင်လို့လည်းဖြစ်တဲ့မင်းသမီးချူလီကပြောဆိုခဲ့ပါတယ်
။ဂျပန်ဆိုရတာဝန်ရှိသူတွေနဲ့ကုမ္ပဏီတို့ကိုအမေရိကန်ပြည်ထောင်စုကစုံစမ်းထောက်လှမ်းခဲ့တယ်ဆိုတဲ့အချက်လက်တွေကို WikiLeaks ကဖွင့်ချလိုက်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီကပြစ်မှတ်ထားထောက်လှမ်းနေပါတယ်ဆိုတော့ဂျပန်ကုမ္ပဏီအစိုးရဝန်ကြီးတွေနဲ့လူပုဂ္ဂိုလ်စည်ရင်35ခုတို့ကိုဒီကနေ့တောက်ကြာနေမှာ WikiLeaks ကဖော်ပြလိုက်တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ပထမသက်တမ်း2006ခုနှစ်တုန်းကထောက်လှမ်းရေးလုပ်ခဲ့တာလို့လည်းဖော်ပြပါတယ်အမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးညှိနှိုင်းမှုတွေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဗျူဟာတို့ကိုကြားပြတ်ထောက်လှမ်းခဲ့တာဖြစ်တယ်လို့ WikiLeaks ရဲ့ထင်ရှားချက်တစ်စောင်ကလည်းဆိုပါတယ်တချို့သတင်းချက်လက်တွေကိုတော့အမေရိကန်တို့ကသူတို့ရဲ့ထောက်လှမ်းရေးမိဖက်တွေဖြစ်တဲ့ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့နယူးဇီလန်နိုင်ငံတို့နဲ့လည်းမျှဝေခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ဟာဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းမဟာမိတ်တွေအဖြစ်ရာစုနဲ့ထက်ဝက်ကျော်ယက်တည်နေကြတာဖြစ်ပါတယ်။အခုကိစ္စအပေါ်မှာတော့ဂျပန်အစိုးရဘက်ကတစုံတရာတုံ့ပြန်မှုမရှိသေးပါဘူးရှင်။
ထန်ဝန်ကျွန်းရဲ့ပညာရေးတင်ယူညွှန်းနှန်းဟာတရုတ်ပြည်မှာဒီပုံစံဖြစ်လွန်းနေတယ်ဆိုပြီးအခြေတွင်ဖြစ်စရာတွေကြုံနေရချိန်မှာပဲကျောင်းသားတယောက်ကိုပတ်တာအဆုံးစီရင်သွားတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပင်မျိုးကပညာရေးဝန်ကြီးဌာနကိုဒီကနေ့ဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့ကြပါတယ်။မနေ့နောက်ပိုင်းနဲ့ဒီနေ့စောပိုင်းမှာတော့ပညာရေးဝန်ကြီးဦးစေဝါရာလူကထွက်ပေးဖို့နဲ့အထက်တန်းကျောင်းသုံးတင်ယူညွှန်းနှန်းကပြင်ဆင်ချက်တွေကိုပြန်လည်ရုပ်သိမ်းဖို့ကျောင်းသားရန်နဲ့ချီပြီးပညာရေးဝန်ကြီးဌာနရှိမှစူဝေးဆန္ဒပြခဲ့ကြတာပါ။တင်ယူညွှန်းနှန်းမှာအပြောင်းလဲလုပ်ခဲ့တာတွေကိုကန့်ကွက်ဆန္ဒပြရင်ပြီးခဲ့တဲ့သတင်းပတ် ထက်ပညာရေးဝန်ကြီးဌာနရုံးဝင်နဲ့ချုပ်ပေါက်ဝင်ရောက်ခဲ့ကြတာကြောင့်ဖမ်းဆီးခံခဲ့ရသူ33ယောက်နဲ့အတူထိန်းသိမ်းခံခဲ့ရတဲ့အသက်20အရွယ်ကျောင်းသားလင်ကွန်ဝါရဲ့အလောင်းကိုမနေ့ကတွေ့ခဲ့ပြီးနောက်မှာပဲဆန္ဒပြပွဲထပ်ဖြစ်ခဲ့တာပါ။ဒီဆုံးသူကျောင်းသားကကိုယ့်ကိုယ်အဆုံးစီရင်တယ်လို့သတင်းတွေထွက်နေပေမဲ့ရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး
။တရုတ်စစ်တပ်အကြီးအကဲအသက်83နှစ်အရွယ်ဂေါင်းဘောက်ဇီယွန်ကိုအဂတိလိုက်စားမှုဆွဲဆိုခြင်းနဲ့အာဏာရတရုတ်ကွန်မြူနစ်ပါတီကနေထုတ်ပယ်လိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကြဲကြဲပြန့်ပြန့်ဆောင်ရွက်လာမှုကြောင့်ဝါအရင်ဆုံးတရုတ်စစ်တပ်ရဲ့အကြီးအကဲတဦးရာထူးကဖယ်ရှားခံရတာလည်းဖြစ်ပါတယ်။တရုတ်စစ်တပ်အကြီးအကဲခေါင်းကိုကြာသပတေးနေ့မှာကွန်မြူနစ်ပါတီကထုတ်ပယ်လိုက်ပြီးဒီနှစ်အစောပိုင်းကစလို့သူ့ကိုစုံစမ်းစစ်ဆေးနေချိန်ကတည်းကစစ်တပ်ရဲ့ဆွဲဆိုရေးမှုတွေထံလွှဲပြောင်းပေးခဲ့တယ်လို့လည်းခန့်မှန်းရတဲ့အကြောင်းတရုတ်သတင်းဌာနကဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့တက်မှာပဲနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းနဲ့အတူမိုးကြီးပြီးမြေကြီးချောင်းကြီးတွေရှန်ခဲ့တာကြောင့်ဒီရက်ပိုင်းအတွင်းမကွေးတိုင်းကမင်းဘူးစကုနဲ့ပွင့်ဖြူမြို့နယ်တွေမှာကျေးရွာတွေရာနဲ့ချီပြီးနှင်းမြုပ်ခဲ့သလိုစကိုင်းတိုင်းကကလေးမြို့နယ်မှာလည်းအဆိုးအဝါဆုံးရေလွှမ်းမိုးနေပါတယ်။ဒီလိုရေလွှမ်းမိုးတာဟာဒေသတွင်းမှာတိစောက်ထားတဲ့ဆယ်တွေရေဖောက်ချတာကြောင့်လို့သုံးသပ်မှုတွေရှိနေပြီးရေပေးတဲ့ပြည်သူတွေအတွက်တော့အရေးပေါ်အကူအညီထောက်ပံ့မှုတွေလိုအပ်နေစေဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုက်ကလုန်းမုန်တိုင်းဟာဂျာတာပရီနီညနေပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေကိုဖျက်ချော်ဝင်ရောက်ခဲ့ချိန်မှာမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းတွေမှာမိုးကြီးခဲ့တာဖြစ်ပါတယ်။ဒီလိုမိုးများခဲ့တဲ့နောက်မကွေးတိုင်းဒေသကြီးပွင့်ပြူမြို့နယ်ဘက်မှာမုန်ချောင်းရေကြီးတာကြောင့်ကျေးရွာပေါင်း90လောက်ရေနစ်မြုပ်နေတယ်လို့ပွင့်ပြူမြို့နယ်ကအကူအညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုစိုးနိုင်ကပြောပါတယ်။မန်းချောင်းတစ်လျှောက်ကငဖဲမင်းဘူးစကုမျိုးနယ်အတွင်ကြေးရွာတွေအလုံးရေနစ်မြုပ်ပြီးမင်းညားကတော့စကုမျိုးအတွင်မှာရေလွှမ်းလာကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မကွေးတိုင်းဒေသကြီးရဲ့ပါတီအထွေထွေတွင်ရင်းမှုဥနေမျိုးကျော်ကပြောပါတယ
်မင်းဘူးစကုအနေသားတော့လေအခုကြီးတဲ့ညားကငဖဲရေလောင်တမန်ကရေလွတ်တယ်ရေဖောက်ချတယ်ဒီဘိုးကတညလုံးတည်တည်မဲမဲရွာတယ်ပေါ့နော်ရွာတဲ့ခါကျတော့လည်းကိုရှိနေတဲ့ရေရဲ့အနေအထားရအောင်ရွှေသက်တော်ရဲ့ဒါကျတော့ဒီပန်းဆွေးဒီညုတ်သွားတယ်အဲ့ဒီရေကဆက်လာတဲ့ခါမှာဒီစကုနယ်ကတော့ဒီမန်းချောင်းဝဲရကြီးရွာတွေ90ကျော်တော့ရေလွှမ်းမိုးသွားတယ်စကုမျိုးကတော့မင်းညက9နာရီဖက်ခတ်မှာတော့ဒီတရားချမ်းလင်းလာတဲ့ဒီကြီးကြီးရပ်တက်လာတယ်ဒါဒီဖောင်တိုင်းရက်ွက်နဲ့မန်းချင်းရက်ွက်ဟာအိမ်တွေကိုတော့ကဗန်းတွေလောက်ထိကိုတက်သွားအောင်ရှိတဲ့အတွက်မင်းညက9နာရီလောက်မှာတော့မြို့ပေါ်မှာရှိတဲ့သာတင်ကြောင်းဒီစကူးမျိုးဖောင်းတန်းကြောင်းဒီဆက်ကြမေစကုံဖရာကုံရအောင်မြေဖရာကုံအဲ့ဒီဖရာကုံတွေကိုကျွန်တော်တို့အရေးပေါ်ကျွန်တော်တို့ရှေ့ပြောင်းပေးခဲ့ရတယ်
စကူးမျိုးတောင်းပဲချမ်းပါလေရေလွှမ်းမိုးတာကြောင့်ဆေးရုံကိုမြို့လေကပုံညာရှင်ဓမာယုံကိုမနေ့3နာရီလောက်ကပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောပါရတယ်မကွေးတိုင်းဒေသကြီးအတွင်းကစေတုတ္တရာမြို့နယ်ဘက်ကအခြေအနေကိုလည်းအခုလိုဆက်ပြောပါရတယ
်စေတုတ္တရာမြို့ပေါ်ကရှေ့ပြောင်းခိုင်းတာတွေဘရောင်းမြိုင်တော့ဒီကုန်းတို့အထက်ကကျောင်းကုန်းတို့တော့ကျွန်တော်တို့ဒီမိသားစုတို့အပေါ်မှာရှေ့ပြောင်းနေတဲ့သူတွေကတော့အောက်ကိုလည်းဆင်းလို့မရဘူး၊ဒီဖိနေရာကိုလည်းရွှေ့လို့မရဘဲနဲ့အနည်းရကြော်ကြတော့အဲ့ဒီမှာအဲပိတ်မိနေတဲ့အတွက်ကျွန်တော်တို့အဲဒီစာဝတ်နေရေးခက်ခဲနေတော့ရေတန်းတော်တို့ခိစားဒီတော့ကျမကြီးခိစားလေတော့ကျွန်တော်တို့မိုးကဒီမလုံလောက်တာတွေအဖြစ်အပျက်မရှိသေးအဲဆောင်းကောင်းမှုတွေကမလုံလောက်တာတွေနဲ့အဲဆုတ်ကြနေတဲ့လူတွေကအတော်ကိုဒုက္ခရောက်နေတယ်အဲ့တော့ကျွန်တော်ကြားသိရသလောက်ဆိုရင်ဒီကြီးုံကြီးဝတော်မကြီးတဝက်နံပါတ်6ရွာတော့ဒီအောက်တမန်အနီးမှာရှိတဲ့ကြေးရွာပေါင်း30ကျော်လောက်နဲ့စုတ်ရွာနဲ့အထက်မုံတမန်ကြေးရွာပေါင်း73ရွာအပါဝင်ကြီးကြောင်ချီကြောင်မုံကြောင်ကြေးရွာတွေနောက်အဲ့ဒီစုတ်ရွာမြို့ပေါ်မှာရှိတဲ့မြို့သူမြို့သားတွေအနီးဆုံးရွာတွေဖြစ်တဲ့ချင်းပြိုင်တိုင်းတို့တော့ကျွန်တော်တို့အောက်ပုံတို့အလဲပုံတို့မြင်းဒီကုန်းတို့အဲ့ဒီမှာရှိနေတဲ့ကြေးရွာသူကြေးရွာသားမိသားစုတွေကတော့ကျွန်တော်တို့ခံမှန်းကြီးရလူဦးရေ 8,000 လောက်စုတ်ရွာအဲ့ဒီ -30 ဝန်းကျင်မှာရှိတဲ့မုံတမန်ပတ်ချလေကြီးမှာကျွန်တော်တို့အားလုံးပိတ်မိနေတယ်ကြာ
မကွေးတိုင်းဒေသကြီးအတွင်းမှာဆိုရင်မုံတမန်နဲ့ကြီးအောင်ကြီးဝတမန်ကရေလွတ်ချတာကြောင့်ပွင့်ပြူမျိုးနဲ့အခြေအနေဟာပုံမိုးဆိုးရင်နေရာကြောင်းလဲဥနေမျိုးကျော်ကဆက်ပြောပါတယ် လက်တလောအခြေအနေမှာစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့အဆိုးဝါးဆုံးရေလွှမ်းမိုးနေတယ်လို့ကလေးမြို့ကန်တဦးကပြောပါတယ
်။ကလေးမြို့ရဲ့သုံးပုံနှစ်ပုံကတော့ရေမြို့ပါတယ်။အနည်းများဒီကြေးဝါးတွေတောင်ရည်ရဲ့အခြေအနေကတော့တော်တော်လေးဆိုးတယ်လို့ပြောရတယ်ဗျာ။ကျွန်တော်တို့ဒီကလေးမြို့ရဲ့ပေါ့နော်ဒီအရှိနောက်တောင်မြောက်ပေါ့နော်အနောက်ဆက်တော့ဆက်နေပါဘူး။အနောက်ဘက်ကတော့ချင်းတော့ဆိုတော့အဲ့ကျန်တဲ့ဒီအရှိရဲ့တောင်ရည်မြောက်ရဲ့ဒီသုံးနေရာကတော့ကျွန်တော်တို့ဘယ်လိုဖောင်ကြေးဝါးတွေကတော့ဒီရေမြို့နေရာကြီးပြည့်တယ်မှချက်ရှိတာကြေးဝါးနေရာကဒီဒီစေစေကြီးမလာတဲ့ခက်ခဲတွေရှိတယ်
ကလေးမျိုးနယ်အတွင်းရေလွှမ်းမိုးတာကတော့ဂံကောမျိုးနယ်ကပြင်သာဆယ်နဲ့ကလေးမျိုးနယ်အတွင်းကရာဇဂျိုဆယ်ရေဖောက်ချတာကြောင့်လို့ဒေတာကန်တွေကယူဆကြောင်းလဲဆက်ပြောပါတဲ့
ကျွန်တော်တို့ဒီပေါ့နော်ဒေတာကန်တွေအားလုံးရဲ့အမြင်ကတော့ဒီဆယ်ရီကြောင့်ဆိုပြီးတော့ပဲမြင်တယ်သူကလည်းဒေတာဆိုင်အားလုံးကဒီကဆယ်ရီလွတ်လို့မဟုတ်ပါဘူးဆယ်ရီလွတ်လို့မဟုတ်ပါဘူးဒီလိုတွေတော့ပြောတာရှိတယ်ဘာလို့လဲဆိုတော့မိုးရွာလို့ဒီတိုင်းနဲ့ရေကြီးတယ်ရေကြီးတယ်လို့ပြောကြသေးတာဆိုကျွန်တော်တို့ဟိုးဟိုးကြီးဖြစ်ပေါင်းများတာကလည်းမိုးရွာခဲ့တာပဲဒီလိုမှရေမှကြီးခဲ့ဒီစနေဆယ်ပေါ်လာမှကြီးကြီးရဆိုဒေတာကန်တွေလည်းဒီဆယ်ရီကြောင့်လို့ဒီလိုပဲပြောကြတာပါကလေးမျိုးစီတိုင်းတခြားမှာတင်ကြီးကြီးမှာဒါပထမဆုံးအကျင့်ရဲ့လို့တောင်းပြောလို့ရတယ
်လောလောဆယ်မှာတော့ကလေးမျိုးနယ်အတွင်းမှာထိရောက်တဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်တာမတွေ့ရသေးကြောင်းလည်းပြောပါတယ်ဒီရက်ပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေကြီးရေလွှမ်းမိုးခဲ့သလိုချင်းပြည်နယ်အတွင်းမှာလည်းမြေပြိုတာတရားကျိုးတာတွေဖြစ်ပေါ်ခဲ့ပြီးနေရာဒေသတော်တော်များများဟာဆက်သွယ်ရေးအခက်အခဲတွေဖြစ်ပေါ်နေပါတယ်မြမပြည်အဝမ်းမှာဇူလိုင်လလယ်ကလေးကစတင်ပြီးမိုးများတာကြောင့်ရေကြီးရေချမ်းတာတွေဖြစ်ပေါ်နေရကဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်တဲ့မုန်တိုင်းကြောင့်အခြေအနေတွေဟာပုံမှန်ဆိုးဝါးလာနေတာဖြစ်ပါတယ်ကြာသာပတေးနေ့ညနေပိုင်းကတော့အမျိုးသားတဘဝဘေးကာကွယ်စောင့်ရှောက်ရေးဘူကော်မတီစည်းဝေးကျင်းပပြီးရေဘေးကြုံတွေ့နေရချိန်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကအင်တိုက်အားတိုက်ပါဝင်ဆောင်ရွက်ဖို့နဲ့ရေတိုရေရှည်စီမံကိန်းတွေကိုအချိန်ဆက်မိမိဆောင်ရွက်ဖို့အတွက်နိုင်ငံတော်သမ္မတကအစည်းအဝေးမှာမှာကြားခဲ့ပါတယ်
။ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်အပြီးမှာတော့အလုသမားလုအားကတိုးတောင်းကြတဲ့နောက်ဆုံးအခြေအနေကိုတင်ပြကြပါမယ်။အနည်းဆုံးလုခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေအနည်းဆုံးလုခကျင်းငွေကို3600ကျပ်ပေးဖို့အဆိုပြုချက်အပေါ်အလုရှင်ဘက်ကရောအလုသမားတွေဘက်ကပါကန့်ကွက်စာပေါင်း300လောက်ရရှိခဲ့တာကြောင့်အလုသမားရေးဝန်ကြီးဌာနကစက်မှုဇုံတွေကကန့်ကွက်တဲ့စက်ရုံအလိုက်ဆွေးနွေးပွဲတွေလုပ်ခဲ့ရမှာစက်ရုံအတော်များများကအနည်းဆုံးအခကျင်းငွေတတ်မှတ်ချက်ပေါ်အများစုကလက်ခံကြပါတယ်စေယုံနေပိတ်ပြီးမြန်မာနိုင်ငံကနေသူတို့ထွက်ခွာသွားမယ့်အခြေအနေမရှိဘူးလို့အလုသမားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပ
ါမြန်မာနိုင်ငံမှာအလုသမားတွေအတွက်တနေ့လုံအားကကိုအနည်းဆုံး3600ကျပ်သတ်မှတ်ပေးဖို့ပြည်အောင်စုသမရမြန်မာနိုင်ငံရဲ့အနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေပြီးခဲ့တဲ့လကုန်လုံးကအဆိုပြုခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုရှင်တွေဘက်ကရောအလုသမားတွေဘက်ကပါကန့်ကွက်လွှာတွေ300လောက်ရရှိပြီးတဲ့နောက်မှာတော့အလုသမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကအလုသမားဝန်ကြီးပါဝင်တာဝန်ရှိသူတွေဟာကန့်ကွက်ခဲ့တဲ့စက်ရုံတွေကိုတွားရောက်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးချက်တွေအရအလုရှင်တွေဘက်ကနေအနည်းဆုံးအခကျင်းငွေ3600ပေးနိုင်ဖို့သဘောတူညီမှုတွေရခဲ့ပြီးစက်ရုံတွေပိတ်ပြီးထွက်သွားမယ့်အခြေအနေမရှိတဲ့အကြောင်းအလုရုံနဲ့အလုသမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကအခုလိုပြောပါတယ်
သာတော့တော့ရအောင်ပေါ့မကျွန်တော်ကတွေ့ကြတူးသားကိုနိုင်တာပြီးတော့ပြီရှင်ရမ်းကြောင်ပြီးတော့ပြီရှင်ရကျွန်တော်ပြီးတော့ပြီတော့တော့ချော်တော့သူတို့ကပေးရင်ပိတ်မယ်ဆိုတဲ့ဆက်ကိုမရှိပါဘူးပေးနိုင်တဲ့ဆက်ကတော့များတာပဲလို့ဆိုပါတော့နော်အဲတော့သူတို့သိမပြောရတော့ဘာအဓိကကျွန်တော်ကဥေပါချက်ပေါ့ဗျာဟိုအချင်းပေါ်ကျနှစပေးရတာဒါဆိုပါဝါတူးဆိုပါတော့နော်ဒါတော့သူတို့ကတစ်ဆအကွဲပဲပေးနေတယ်ဆိုတော့ကျွန်တော်ကဒါကြတော့ဥေဆိုတော့ဒါကြောပြင်ဖို့လိုတာကြတော့လှုပ်ရှင်လုံးမကျွန်တော်တို့သူကအကျောင်းထောက်တဲ့ဆွေးနွေးပိုင်းရရှိတာပေါ့နော်အဲကျွန်တော်အစည်းအဝေးတို့ပေါ့ MMM contract ကိုဒါအစည်းအဝေးကိုတရားလေးချုပ်ဖို့ဒါကျွန်တော်ကိုသူ့အကြောင်းရှင်းပြတူဆောင်တော့
အ ਨੇ ဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေတနာရီကို450ကျပ်နဲ့တနေ့၈နာရီလောက်အားကကို3600ကျပ်ဖြစ်သတ်မှတ်နိုင်ရင်ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအဆိုပြုခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါဒီသတ်မှတ်ချက်ကိုကန့်ကွက်တာတွေအကြံပြုကျင်တာတွေရှိပါကနှစ်ပတ်အတွင်းပြုလုပ်နိုင်တယ်ဆိုပြီးဆိုထားပါတယ်ဒီအတွက်အထည်ချုပ်လုပ်ငန်းရှင်များအသင်းအပါဝင်လုပ်ငန်းရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်မှုတွေရှိခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးညှိနှိုင်းဆွေးနွေးတဲ့အနေနဲ့စက်မှုဇုံတွေကိုဆင်းပြီးတွားရောက်ခဲ့တာလို့ဆိုပါတယ် လုံရှင်နေဘက်ကတော့မြေသေးကြီးဓာတ်တွေသွာလာစေကြီးဓာတ်တွေကိုဆွေးနွေးခဲ့ကြပြီးလူမှုဘူလုံရေးဝန်ကြီးဌာနအနေနဲ့ကတော့ဝန်ထမ်းအင်အားတွေစောက်လုပ်ပေးမဲ့အစီအစဉ်တွေရှိတဲ့အကြောင်းကိုပြောဆိုခဲ့တယ်ဆိုပြီးညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ကဆိုပါတယ်
ဒီအတွက်ဘလို့ဖြေလျှော့ပေးမယ်ဆိုတဲ့အပိုင်းပေါ့ကျွန်တော်တို့ဌာနတော်ဒီလက်ရှိတော့ကျွန်တော်ကအင်ယာတွေပေါ့သူတို့လူမှုတွေဟလာကျွန်တော်အဖွဲ့တွေပေါ့သူတို့ဟလာညီနေရာရပုံရောအင်ယာတို့ဝန်ထမ်းရာကျွန်တော်တောင်းဆောက်ပြီးဒါကျော်ရှင်းရှင်းရှိတာပေါ့နော်အဲလက်ရှိတော့ကျွန်တော်ကဒီမနေ့ကတော့ကျွန်တော်ရှင်းတာပါသူတို့ကညီနေရာတော့ကျွန်တော်လုံးမကျူစွာကျွန်တော်ကနိုင်ရန်ကုန်မှာပေါ့တိုင်တာတို့ဒီနေ့နေရာမှာတော့တောင်းလို့အစီအစဉ်အကြောင်းရှင်းလို့ကြပါပေါ့နော်ကျွန်တော်ဌာနနေတော့ဝိဒါရီဆက်လို့ရကျွန်တော်အကုန်လုပ်ပေးမယ်ပိုင်ပါရည်လို့ကျန်တဲ့ဝိဒါရီသူ့ပိုင်ပြီးဆက်လို့ပါတော့ကျွန်တော်ဆွေးနွေးရပါခင်ဗျာ
မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးလှုပ်အားကတိုးပြီးအလုတ်ချိန်တတ်မှတ်ပြီးတနည်းလှုပ်အားကတတ်မှတ်ပြီးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်အခုကော်မတီရဲ့အဆိုပြုချက်ထွက်လာပြီးတဲ့နောက်ပိုင်းမှာတော့အလုတ်သမားအများစုနဲ့အလုတ်သမားအသင်းအဖွဲ့တွေဘက်ကတော့အနိုင်ဆုံးအခကျင်းငွေအဆိုပြုချက်ဟာတင့်တင့်မြတ်တာတယ်ဆိုပြီးယူဆကြပါတယ်ရှင်
ကောက်ပွဲချင်းကြီးလာတဲ့အမျှအာဏာရကြံ့ခိုင်ပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအားပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းသုံးသပ်ဝေဖန်ချက်တွေအတော်များများထွက်လာပါတယ်။စစ်စိုးရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲ။အောင်နိုင်ဖို့အတွက်ကဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါရစေ။
မနက်ဖြန်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီနေ့ညနေခင်းနောက်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါမယ်။အင်္ဂလန်ကသုတေသနပညာရှင်တချို့နဲ့မြန်မာယဉ်ကျေးမှုဌာနတို့ရဲ့နောက်ဆုံး2 for တွေ့ရှိချက်အရကမ္ဘာရှေဟောင်းအမွေနှစ်ဖြစ်တဲ့ပြူမြို့ပြယဉ်ကျေးမှုဟာပညာရှင်တွေတွက်ဆထားတာတဲ့ပိုပြီးကြီးကျယ်ခမ်းနားခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းထိမ့်သိမ့်ဖို့နဲ့သူတေသနာပြုဖို့အကန့်အသတ်တွေရှိနေသေးတဲ့အကြောင်းမြင့်မခသတင်းအေဂျင်စီကမမ်မီတကြံဟင်ကအခုလိုသတင်းပေးပို့ပါတယ
်ခရစ်တော်မပေါ်ပြီး BC 200စုကနေပြီးတော့ခရစ်တော်ပေါ်ပြီးရဲ့ AD 800စုလောက်ထိပြူလူမျိုးတွေအခြေချနေထိုင်ခဲ့တဲ့ပြူမျိုးဟောင်းတွေမှာသူတေသနာပြုချက်တွေအရအချက်လက်အစ်စ်တွေထပ်မံထွေးရှိလာခဲ့ပါတယ်ပြူမြူဟောင်းတွေဖြစ်တဲ့ဘိတ်တနိုးဟန်လင်းသီခိတရာစရစ်နေရာတွေကလည်းကမ္ဘာအမွေနှစ်ဆင်းဝင်ထဲမှာပါဝင်နေတဲ့အတွက်ကမ္ဘာရှေဟောင်းသုတေသနပညာရှင်တွေကလာရောက်လေ့လာနေကြပါပြီ။အင်္ဂလန်နိုင်ငံကသုတေသနပညာရှင်တချို့နဲ့မြမယဉ်ကျေးမှုဌာနတို့ရဲ့နောက်ဆုံး2 for တွေ့ရှိချက်တွေအရပြူမြူယဉ်ကျေးမှုဟာပညာရှင်တွေတွက်ဆထားတာထက်ပိုပြီးတော့ခန္ဓာကြီးကျယ်ခဲ့တယ်လို့လည်းယဉ်ကျေးမှုဒုဝန်ကြီးကပြောပါသေးတယ်။
အခုဘာတွေ့လဲဆိုတော့ခုနကကျမပြောသူတေခိတရာမြို့ဟောင်းမှာအခုကျမကျုံးနေကိုထက်ပြီးတော့ပေါ့နော်ဖောက်တာပေါ့ဟိုတောက်ဆောက်ကြီးတော့မတူးနိုင်ဘူးလေလျားပေးတရာပေါ့နော်အဲ့လိုလေးပဲတူးနိုင်တယ်တူးလိုက်တဲ့ခါမှာကြီးတဲ့ခါမှာကျုံးကဟိုကျမတို့မျောလင့်ထားတာတွေပို့ပြီးတော့ဟိုကြီးကျယ်တာပေါ့ကြီးကျယ်ကြတာကိုသိတာတော့မသိဘူးကျမတို့ကတူးလိုက်တာအဲ့တော့ဒေါက်တာဂျန်နစ်စတာကက်ကလည်းတူးတယ်ဦးကျော်မျိုးဝင်တို့အဖေကလည်းတူးတယ်အဲ့ခါမှာ15ပြည်အနှစ်အထိကိုကျုံးကိုအုတ်တွေစီပြီးတော့ဇလားပုံထားပစ်ခဲ့တာအဲ့တော့ဒီကျုံးဒီမျိုးရိုးကိုကာကွယ်ဖို့အပြင်ပေါ့လူတွေဒီရေးကိုအသုံးပြုခဲ့ဖို့အသုံးပြုခဲ့တယ်ဆိုတာပါကျမတို့ကသုံးသက်လို့ရတယ
်အဲ့ဒီခစ်တုံးကရေးကိုတူလောင်ပြီးတောက်သုံးရင်နဲ့စိုက်ပျိုးရေးအတွက်ရေးပေးဝီတဲ့စနစ်ကိုလည်းအသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားတွေကိုလည်းတွေ့ရှိခဲ့ရပါတယ်အီတလီနိုင်ငံလာရီစီဖောင်ဒေးရှင်းကူညီနဲ့အယိုးအိုးတွေကိုတက်တန်းသတ်မှတ်တဲ့အခါမှာလေအယိုးအိုးတွေကနှစ်ပေါင်းရာချီပြီးတော့တနေရာထဲမှာပဲပြုံတန်ခဲ့တာလို့လေလာတွေ့ရှိချက်တွေကဆိုပါတယ်ဒ ဒီလိုလေးလာတွေ့ရှိချက်တွေနဲ့ပြုခိလက်ရာဒင်းငါတွေဖျားယုတ်ထုတွေလောဘယတနာတွေနဲ့ဗုဒ္ဓတရားတော်တွေရေးထားတဲ့ရွှေပီလာ21ချက်အစရှိတဲ့ရှင်အောင်အမွေအနှစ်တွေကိုတွေ့ရှိခဲ့ရတဲ့အတွက်ဒေသခံတွေကလည်းဝမ်းမြောက်ခံယူနေကြပါတယ
်ကျွန်တော်တို့ဒီဒီမြို့မှာနေနေတာတော့ဒီကျွန်တော်တို့တသက်ပဲဒီမြို့ရဲ့ဒီရှင်အောင်တန်မိုးရှိတယ်ဆိုတာကိုလည်းကျွန်တော်လည်းသိတယ်အာနောက်ကျွန်တော်တို့မြို့တွေကိုလည်းဒီသိတယ်လို့ကဘာလည်းသိစေချင်တာပေါ့နော်
ဒီခေတ္တရာရဲ့ကျုံးနေမျိုးကိုထိမ့်သိမ့်ဖို့ရင်ကျေးသူဝန်ကြီးဌာနကဝန်ထမ်းအင်အားနှဲပါနေတဲ့အတွက်ဘတ်ဂျက်နဲ့နည်းပညာအခက်ခဲတွေကြောင့်ဆက်လက်ထူဖော်နိုင်မှာမဟုတ်သေးဘူးလို့လည်းပြောဆိုခဲ့ပါသေးတယ်။အီတလီနိုင်ငံကလည်း2013-2014မှာပြူမျိုးဟောင်းတွေအတွက်ယူရိုတသန်းနီးပါးနဲ့နည်းပညာတချို့ကိုကူညီပေးခဲ့ပါသေးတယ်
။ဒီတရီခေတ္တရာမျိုးဟောင်းကတော့မျိုးဟောင်းတိုင်းမှာအကြီးဆုံးဖြစ်တဲ့အတွက်ကြောင့်သူကပို့ပြီးတော့သုံးရပါတယ်။သို့တော့အဲ့ဒီပေးတဲ့ပစံနေအားလုံးဟာသူတည်တနာလုပ်ငန်းထိမ့်သိမ်းရေးလုပ်ငန်းတိဆောက်ပြုပြင်လုပ်ငန်းနောက်ပြီးတော့ကျွန်တော်တို့စီမံခန့်ခွဲမှုလုပ်ငန်းတွေအတွက်တကယ်တော့အားလုံးကိုပြည့်စုံတယ်လို့တော့မရှိပါဘူးသို့တော်ညာလည်းပြီးခဲ့တဲ့၄နှစ်၅နှစ်လောက်ကထက်တော့နိုင်ငံတော်အနေနဲ့ဘဏ္ဍာငွေကိုလည်းဖန်မိုးပြီးချာဒီဘဏ္ဍာငွေအတွင်းမှာပဲကျွန်တော်တို့ကဥစားပေါ့လိုအပ်ချက်တွေကိုဥစားပေးအစီအစဉ်လိုက်ကျွန်တော်တို့ဆောင်ရွက်နေပါတယ်
2010ခုနှစ်လောက်ကကဘာလက်ခီးသွားဧည့်သည်600ဝန်းကျင်လောက်ပဲလာရောက်လည်လာခဲ့ပေမယ့်ပြီးခဲ့တဲ့2014-2015မှာတော့ကဘာလက်ခီးသွားဧည့်သည်6000ကျော်ထိလာရောက်လည်လာခဲ့ပြီးတော့ကျပ်ငွေ3,920,000ကျပ်ထိရရှိခဲ့ပါတယ်ပြည်ရင်းခီးသွားတွေအနေနဲ့လည်း2010နောက်ပိုင်းထက်စာရင်6ဆတိုးလာခဲ့တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကစာရင်းတွေအရသိရပါတယ်မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးမှုစီးဝင်ဖြစ်ခဲ့တဲ့ဇုံ46နေရာထဲမှာပထမဦးဆုံးကပ္ပအမွေနှင့်စီးဝင်ဖြစ်တာကတော့ပြူမြူဟောင်း၃မြို့ပဲဖြစ်ပါလိမ့်ရှင်။ပကံကိုလည်းကပ္ပအမွေနှင့်စီးဝင်ဖြစ်ဖို့အတွက်စတင်ကြိုးပမ်းဆောင်ရွက်နေကြပြီလို့သိရပါတယ်။
မမေတကြဟင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်ည9နာရီမှာ VOA အစီအစဉ်တွေတင်ဆက်တဲ့အခါအမျိုးသမီးကန္တာသိပ္ပံနဲ့ဤပညာနဲ့တုဒ္ဒဆုံလင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပါမယ်
အဖဂန်တာလီဘန်ဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံရောက်တည်ပြုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲမူလာအက်တာမန်ဆူအာကိုခေါင်းဆောင်အသစ်ဖြစ်တာလီဘန်ဖွဲ့ရဲ့အုပ်ချုပ်ကောင်စီကရွေးချယ်လိုက်တဲ့အကြောင်းကြေညာလိုက်ပါတယ်ပက်စတွန်ဘာသာနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကတော့တာလီဘန်ဖွဲ့ရဲ့ပြောခွင့်သူစဗီဟူလာမူဂျာဟက်က VOE ကိုအီးမေးလ်နဲ့ပေးပို့ခဲ့တာပါအိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းမော်ကိုရင်းနဲ့မျောပါလာတဲ့လေယာဉ်ပြအပိုင်းစာပြီးခဲ့တဲ့နှစ်ထဲမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 လေယာဉ်ကဖြစ်နိုင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေပုံများလာတဲ့အကြောင်းဩစတြေးလျစုံစမ်းစစ်ဆေးမှုတွေကပြောပါတယ်ရှာဖွေတွေ့ရှိထားတဲ့လေယာဉ်ပြအပိုင်းစာဘယ်ကလာတယ်လဲဆိုတာမကြောင်ရင်ကြီးညာနိုင်လိမ့်မယ်လို့ပြောလင်းတဲ့အကြောင်းလဲဩစတြေးလျတည်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုဆိုင်ရာကော်မရှင်နာမင်းကြီးမာတင်တော်လန်ကဒီကနေ့မှာပဲသတင်းနောက်တွေကိုပြောဆိုခဲ့တာပါဂျပန်ဆိုးကတာဝန်ရှိသူတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ပြည်အောင်စုကထောက်လှမ်းမှုတွေလောက်ခဲ့တဲ့ဆိုတဲ့အချက်လက်တွေကို WikiLeaks ကဖွင့်ချလိုက်ပါတယ်။အမေရိကန်အမျိုးသားလူညွန့်ရေးအေဂျင်စီ NSA ကထောက်လှမ်းနေရဲဆိုတဲ့ဂျပန်ကုမ္ပဏီအစိုးရဝန်ကြီးတွေနဲ့လူပုဂ္ဂိုလ်စီရင်35ခုကိုဒီကနေ့မှာပဲ WikiLeaks Internet ဆာမျက်နှာမှာဖွင့်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်မှာလက်နက်ကန်ပိပကတ်တွေကြောင့်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာတဲ့အနေနဲ့အကူအညီတွေရဖို့အရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ထုတ်ကိုယ်ချက်အင်ဂျင်နီယာချိုလီကပြောဆိုလိုက်ပါတယ်။ညဉ့်ညံရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေနဲ့မိန်းကလေးတွေအတိတ်ပဲရှိရှိနဲ့တက်တက်ချွတ်ချွတ်ပေါင်ဝင်ရဖို့လိုတယ်လို့လည်းနာမည်ကျော်ဟောလိဝုဒ်မင်းမီချိုလီကပြောခဲ့တဲ့အကြောင်း UNHCR ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Glenn Funkelio ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ခွဲကနေ 9:00 ထိလိုင်းနံပါတ်16925ရုပ်အနီးထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.